အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့သုံးဖွဲ့တို့တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရရှိခဲ့တဲ့သဘောတူညီချက်ဟာဆိုရင်မြမငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအရေးကြီးတဲ့တိုးတက်မှုဖြစ်တယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်မြမငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့မြောက်ပိုင်းလက်နက်ကိုင်အဖွဲ့သုံးဖွဲ့ကကြေညာလိုက်တာဟာတပ်မတော်ဘက်ကသဘောထားပြောင်းလဲလာတဲ့အနေအထားလေးဖြစ်တယ်လို့သုံးသပ်ကြပါတယ်မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မြမအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အပြစ်ရစာချုပ်မှာလက်မှတ်မထိုးသေးတဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့သုံးဖွဲ့တို့ကဗုဒ္ဓနေ့မှာကြေညာလိုက်တာပါငြိမ်းချမ်းရေးကော်မရှင်ရဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့ဖြစ်တဲ့ TNLA တအောင်းပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့ကြားတရုတ်အစိုးရရဲ့စီစဉ်ပေးမှုနဲ့တရုတ်နိုင်ငံကုမဲမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ရရှိခဲ့တဲ့သဘောတူညီချက်ဟာမြမငင်းချမ်းရေးအတွက်အရေးကြီးတဲ့တိုးတက်မှုဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကအခုလိုပြောပါတယ်
။大家可能从消息中报道中也已经看到，缅甸政府与缅北三支民地武。
ဒီကိစ္စကမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့အဖြစ်သဘောဆောင်ထိုးတက်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တရုတ်အနေနဲ့ထောက်ခံကြိုးစားပါတယ်။မြန်မာနိုင်ငံကယင်းဤတဲ့အိန္ဒိယနိုင်ငံတစ်ခုဖြစ်တာနဲ့အညီအားလုံးပါဝင်တဲ့ငြိမ်းချမ်းရေးနဲ့ပြည်လည်ညာစီရေလုပ်ငန်းစဉ်ဆက်လက်တိုးတက်စေရေးမြန်မာဆိုရရဲ့ကြိုးပမ်းမှုတွေကိုတရုတ်အနေနဲ့ထောက်ခံပါတယ်။မြန်မာနိုင်ငံမှာပအောင်ပတ်သက်သူတွေအားလုံးအနေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးပြီးအမျိုးသားငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးပန်းနိုင်ကိုမကြာခင်မှာရရှိစေဖို့ကျွန်တော်အနေနဲ့မျှော်လင့်ထားပါတယ်။အပြီးသက်ချင်းဒီကျွန်တော်တို့အနေနဲ့ခိုင်ခိုင်မာမာအခန့်ကဏ္ဍတစ်ခုကနေဆက်ပြီးတော့ပါဝင်ဆောင်ရွက်သွားမှာပါ
။မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကထဲထဲဝင်ဝင်ဆက်ပြီးပါဝင်မယ်လို့ပြောဆိုလိုက်တာဟာမြမငင်းချမ်းရေလုပ်ငန်းစဉ်အပေါ်ဘလို့တက်ရောက်နိုင်မလဲဆိုတာကိုလည်းမြမအကြီးသုံးသက်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်ဒီတရုတ်ရဲ့ဩဇာတရားမှုကိုကျွန်တော်တို့ဂန္ဓာလက်နက်ကိုင်ဖွဲ့စည်းတဲ့အနေနဲ့ရောဗမာတပ်မတော်အနေနဲ့ရောအလီမထားလို့မရပါဘူးသို့တော်ညာလဲအခုလိုဟိုမိသားမျိုးကိုရောက်အောင်တိုးတက်တဲ့ငင်းချမ်းရေဘက်မှာတိုးတက်တဲ့လက္ခဏာတွေဖြစ်လာတာဟာဒီတရုတ်ရဲ့အဲကျွန်တော်တို့ဘဝဒီဒီစစနဲ့ပတ်သက်တဲ့သဘောထားမှာတော့ဘုံတို့တဲ့လက္ခဏာလို့ကျွန်တော်ယူဆပါတယ်
။တရုတ်ရဲ့ဂျာဝင်ပေးမှုနဲ့မြန်မာအစိုးရငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ခုကြားပြည်လည်မှုရခဲ့တာဟာဆိုရင်တပ်မတော်ဘက်ကသဘောထားပြောင်းလာတဲ့အနေအထားလို့လည်းဦးတန်းစိုးနိုင်ကသုံးသပ်ပါတယ်
။အခုနေသားရကြည်ရလို့ကြည်ရတာတော့ဒီဘွယ်စီးတွေကျွန်တော်တို့ငင်းချမ်းရေးဆွေးနွေးလုပ်ငန်းစဉ်ထဲမှာဟိုပါဝင်ဖို့ကိုတမတော်ကမူရလေရောသဘောတူလိုက်တယ်အဲပေါ်ပြတ်တယ်လို့နားလည်တယ်။ဘာလို့လဲဆိုတော့တမတော်ကသဘောမတူလို့ရှိရင်အခုညီညာရေးကော်မရှင်မှာလည်းဟိုမှာဒုတိယဗိုလ်ချုပ်ကြီးစင်စောဦးလို့ဘာလို့ဆိုတာဒါတမတော်ကအရာရှိတွေပါပဲ။နော်ဒီထဲမှာပါတဲ့အဲဗိုလ်ချုပ်ကြီးရပြီဆိုလည်းရှိတော့အဲ့တော့ဆိုတော့တမတော်ကသဘောမတူဘဲနဲ့ဒီကျွန်တော်တို့ညီညာရေးကော်မရှင်နေနဲ့လေဒီသဘောတူညီမှုတွေကိုလက်ခံနိုင်ကြအကြောင်းမရှိပါဘူး။ဒါကြောင့်အခုနှစ်ဖက်လုံးကဒီလိုပြောဆိုလာတာဟာတမ်ဘရောကသဘောထားပြောင်းလဲလာတဲ့အတွက်ညီငယ်မှာတိုးတက်တဲ့လက္ခဏာတွေလို့ကျွန်တော်ကမြင်ပါတယ်ခင်
။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေနဲ့ပြည်လည်မှုရမယ့်အနေအထားဖြစ်လာတယ်ဆိုပေမဲ့လည်းလက်ရှိ NCA ခေါ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တမ်ဘရောချမ်းမှာတော့တင်းမာမှုတချို့ရှိနေတာကိုထောက်ပြပြီးမြမငင်းချမ်းရေးတိုးတက်လာတော့မလားဆိုတဲ့အပေါ်မှာတော့စောင့်ကြည့်ရအောင်မယ့်အနေအထားလို့လဲသုံးသပ်ကြပါရဲ့ရှင်